အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ဟာအရှေ့အလယ်ပိုင်းဒေသခီးစဉ်အစည်းအဝေးတွေပြီးရင်တော့လာမယ့်သတင်းပတ်တဲ့ဂျပန်တောင်ကိုရီးယားအိန္ဒိယနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်အရှေ့အလယ်ပိုင်းဒေသခီးစဉ်အတွင်းမှာတော့ဂါဇာပြည်ပခောက်မှာအရသာထိခိုက်သေးခြင်းမှုနည်းနိုင်သမျှနည်းအောင်ဒေသတွင်းနိုင်ငံတွေနဲ့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်ဟာမတ်စ်တိုးနဲ့ဖြစ်နေတဲ့ပြည်ပခောက်အတွင်းအရသားတွေကိုအကာအကွယ်ပေးနိုင်ဖို့အလေးပေးဆောင်ရွက်သွားမယ်လို့အစ္စရေးနဲ့ဂျော်ဒန်ခရီးစဉ်မစခင်မှာနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောပါတယ်အခုလိုဂါဇာပဋိပက္ခတွေနဲ့ယူကရိန်းစစ်လို့နိုင်ငံတကာကြုံနေရတဲ့အကြက်တဲကြီးတွေနဲ့လုံးပန်းနေရပေမဲ့အင်ဒိုပစိဖိတ်ဒေသအရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အလေးထားသွားမှာဖြစ်တယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကသတင်းနောက်တွေကိုပြောကြပါတယ်လာမယ့်နိုဝင်ဘာ9ရက်10ရက်နေ့မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာ G7 ဆက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးရှိနေတဲ့အပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာဂျပန်ဝန်ကြီးချုပ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေကိုသီးခြားစီတွေ့ဆုံသွားဖို့ရှိပါတယ်ဒီနေ့ဟာအမေရိကန်တောင်ကိုရီးယားအကြားမဟာမိတ်ဆက်ဆံရေးအနှစ်90ပြည့်ကျရောက်တဲ့အထိမ်းအမှတ်ဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရောက်ရှိစင်မှာသူ့အနေနဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့သီးခြားတွေ့ဆုံသွားမှာပါအဲ့ဒီမှာတော့ရုရှားနဲ့မြောက်ကိုရီးယားစီးရေးပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးတက်ရောက်မှုတွေကိုအလေးပေးဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတွေကပြောပါတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာနိုဝင်ဘာ10ရက်နေ့ကျရင်တော့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူအိန္ဒိယနိုင်ငံကိုတွားရောက်မှာဖြစ်ပြီးနှစ်စဉ်လုံနေကြနိုင်ငံနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။